1369ခုနှစ်မြန်မာပြည်စံတရက်2009ခုနှစ်ဣသီလ19ရက်နေ့နံနက်တွင်ဘုရားဓမ္မဒုတာတော်ရသာသနာ့ရေးတာကကျင်းပအပ်တော်တင်းညာတွင်ခုနှစ်ရက်တရားကျင့်သုံးပွဲ၌ဟောကြားအပ်တော်ဘဝိသာကင်းစဉ်နိဗ္ဗာန်ဝင်လုပ်ပြီးပြရတော့နိဗ္ဗာန်ရောက်ကြောင်းတရားသိကြအထောက်ရမှာဝိဇ္ဇာကင်းမှဝိဇ္ဇာကနေပြီးတော့ဝိဇ္ဇာဖြစ်အောင်သိကြအထောက်နိုင်မှာမှတရားရမယ်နိဗ္ဗာန်ရမယ်လို့အဲ့လိုပြောပါအောင်တရားသဘောကိုဝေချနာကြမယ်တရားတော်ကိုမောမီမနာမီမှာကျေဥစွာတရားတော်ကိုဟောကြားတော်မူသည့်အစီအညာသုံးလောကသုသာတပ္ပိဉ္စမြတ်စွာဘုရားကိုအလုံးသမောတ္တဘုရားရှိခိုးနဲ့ရှိခိုးပူဇော်တော်ကြရအောင တဏှာရဲ့ရေတောင်းမြေတဏှာလေတဲ့အကြောင်းကြီးနှစ်ချက်ကိုဘုရားရှင်ညွှန်ပြတာဝိညာဉ်နဲ့တဏှာဘာနဲ့ပါဝိညာဉ်နဲ့တဏှာကခုအဲ့ဒီဝိညာဉ်နဲ့တဏှာနှစ်ခုကိုမပင်နိုင်တဲ့အတွက်ကြောင့်လို့ဆင်းရဲဒုက္ခအကုန်လုံးတွေ့ကြုံတယ်ကိုဆင်းရဲခြင်းဆင်းရဲခြင်းတွေဖြစ်တယ်အဲ့ဒီဒုက္ခကြီးကင်းလွတ်နိုင်ဖို့အတွက်တိတိတိတိုက်တဲ့သိဉာဏ်ရအောင်ဝိညာဉ်ကျင်းဖို့လိုတယ်ပေါ့အလုံးစုကြည့်မတိအဝိညာဖုံးလွမ်းကဝိညာဉ်ဉာဏ်လေးမရသည်မတိအဝိညာဖုံးလွမ်းကဝိညာဉ်ဉာဏ်လေးမရသည်မတိအဝိဇ္ဇာဖုံးလွမ်းကဝိဇ္ဇာဉာဏ်လေးမရသည်ခုတရားပြင်လို့ကြားရမယ့်ဉာဏ်သည်ဝိဇ္ဇာဉာဏ်ဘာဉာဏ်ခေါ်လဲမဲ့ဉာဏ်ဖိုးဉာဏ်ဆိုတာလေးပဲဘုန်းကြီးတို့ဝိဇ္ဇာဉာဏ်ထဲမှာကျုံးဝင်နေဝိဇ္ဇာဉာဏ်လို့ပြောလိုက်ပြီမဲ့ဉာဏ်ဖိုးဉာဏ်လေးပါတယ်ပေါ့အဲ့ဒီအသိဉာဏ်ဝိညာဉ်ဉာဏ်မရအောင်ဘသူဖုံးတယ်လေလို့ပြလိုက်ရခြင်းဘသူဖုံးလဲဝိညာဖုံးလဲဝိညာဏဝိညာဉ်တိဝိညာတည်တည်သိတတ်တဲ့သဘောတရားတွေကိုတည်းမသိအောင်ဖုံးအောင်ကာကွယ်တာသည်အဝိညာဝိညာရဲ့အဓိပ္ပာယ်ဝိညာကိုအဓိပ္ပာယ်ဖွင့်ရင်တည်တည်သိထိုက်တဲ့သဘောတွေကိုမသိအောင်ဖုံးအုပ်တတ်တယ်သိဆိုတတ်တယ်လို့အိပ်ပဲပြန်ပဲပေါ့ဘုသေးတင်သိထိုက်တဲ့သစ္စာလေးပါးတရားအစရှိတဲ့သဘောတရားတွေကိုမသိအောင်ဒါလို့ဆိုလို့ရှိရင်သူဖုံးတယ်အဝိဇ္ဇာကဖုံးတယ်ကုယောဂိညာအတိတ်ကြံကျိုးကုတ်အထုတ်ချာဖွေနေတဲ့သစ္စာလေးပါးသိရမယ့်တရားတွေဗာတရားတွေအဲ့ဒီသစ္စာလေးပါးတရားမသိအောင်လေဘုရားဖုံးတာဝိဇ္ဇာဖုံးတာတခြားတခြားသိတဲ့သိလိုက်တဲ့ကုသိုလ်ဓမ္မတွေကိုမသိအောင်လေသူဖုံးတယ်ဝိဇ္ဇာဖုံးတယ်ဒီတော့အဝိဇ္ဇာကဘာတွေဖုံးတာကလေးဆိုတာကိုသိတော့မှဘုရင်တော်ကဘယ်လိုဖယ်ရမလဲဆိုတာကိုစဉ်းစားလို့ရမှာပေါ့အဲ့တော့ဝိဇ္ဇာရဲ့စွမ်းရည်ဝိဇ္ဇာရဲ့စွမ်းတတိကြောင့်မသိမြင်နိုင်ဖြစ်နေတဲ့သဘောတရားတွေကြည့်အောင်သူကြည့်ကမ္မတက္ကတာဉာဏ်ဝိသာဖုံးတထဝိသာကမ္မတက္ကတာဉာဏ်ဝိသာဖုံးတာဝိသာကမ္မတက္ကတာဉာဏ်ဝိသာဖုံးနာအဝိဇ္ဇာကမ္မတက္ကတသမ္မာဒိဋ္ဌိဉာဏ်ပညာကိုအဝိဇ္ဇာကဖုံးလေဒီဉာဏ်လေးဘုန်းကြီးတို့ကမ္မတက္ကတသမ္မာဒိဋ္ဌိဉာဏ်ဒုတိယပညာကိုကံနဲ့ကံရဲ့အကျိုးကိုတတ်ဝင်ယုံကြည်တဲ့သိဉာဏ်သည်ကမ္မတက္ကတာကမ္မလည်းကိုယ်ပိုင်ဥစ္စာရှိတယ်ကမ္မလည်းရှင်မျိုးရှိတယ်ကမ္မလည်းအကိုရာရှိတယ်ကိုယ်ပိုင်ဥစ္စာသည်ကမ္မဖြစ်တယ်လို့ကံနဲ့ကံရဲ့အကျိုးကိုယုံကြည်သက်ဝင်တဲ့ကမ္မတက္ကတာသမာဓိတဲ့ဗာဒိတိသမာဓိတိမှန်မှန်ကံကသိမြင်တာကံနဲ့ကံအကျိုးကိုမှန်မှန်ကံကံမသိအောင်ဘုသူဖုံးမယ်ဝိဇ္ဇာဖုံးလေဒါကြောင့်ဝိဇ္ဇာဖုံးအောင်မှုများတဲ့သူဝိဇ္ဇာဖုံးခံရတဲ့သူဒီကံကိုလည်းပဲမသိဘူးကံရဲ့အကျိုးကိုလည်းပဲမသိဘူးဒါကုသိုလ်ကံဒါကအကုသိုလ်ကံဒီကုသိုလ်ကံကိုပြုရင်ကောင်းကျိုးရမယ်နော်မကောင်းတဲ့အကုသိုလ်ကံတွေကိုပြုရင်မကောင်းကျိုးပေးမယ်အဲ့ဒီအသိဉာဏ်တော့ဒီအဆင့်တန်းတော့တောင်မှမရှိအောင်တဲ့ ဒီညာနောက်မှာမဖြစ်အောင်အဝိဇ္ဇာသည်ဖုံးနာဥထာကွယ်သားနိုင်နေ။ကောင်းကျိုးမကောင်းကျိုးလည်းမသိဘူး။ကောင်းကံမကောင်းကံကိုလည်းပဲသိဘူးတဲ့။သူဖုံးတယ်။အဝိဇ္ဇာကဖုံးနာ။ဘုရင်တို့ဗုဒ္ဓဘာသာဝင်သူတော်ရှင်တွေမှာတော့ဒီတစ်ချက်ကံကောင်းတယ်ပေါ့။ဗုဒ္ဓဘာသာဖြစ်နေရတဲ့ဆိုတဲ့ဟုကမွေးရပါ။နော်။လူမသိတဲ့ချိန်ကစပြီးတော့မိဘတွေဆရာသမားတွေကသွန်သင်နေဆုံးမတာကောင်းတာဒါကမကောင်းတာကောင်းတာကလုံးကောင်းတာဆိုရင်ကြောင်းမိဘတွေကလည်းပဲမပြောဘူးလားကဲဆရာသမားတွေကလည်းပဲမဆုံးမဘူးလားအဲ့ဒီမိဘဆရာသမားတွေရဲ့ကြီးစုကြောင့်ဘုန်းကြီးတို့လူမသိတဲ့ချိန်တွေကသူများတက်တတ်တာမကောင်းဘူးသမ ्या ဥစ္စာကိုးတာမကောင်းဘူး။ကာမဂုဏ်လိုချင်တာမကောင်းဘူး။ယက်သေးစားတောက်တာမကောင်းဘူး။မိညာစကားပြောတာမကောင်းဘူး။သိနေကြတယ်ပေါ့။နော်ဒါကမကောင်းဘူးလို့နားလေ။ဒါနကုသိုလ်ပြုတာဒီကောင်းတယ်။သီလထောက်တည်တာကောင်းတယ်။တရားအထုတ်တာကောင်းတယ်လို့ဒီအသိဉာဏ်မျိုးလေးပဲမရသာဘူးလား။ညာသားလေးပုကလေးလေးအစမေးကြည့်ပေါ့။ကလေးလေးအစသိဒီညာတိကာမတကတာသမာဓိဋ္ဌိညာဗုဒ္ဓဘာသာဝင်ဖြစ်ရတာမို့လို့ဒီကဆရာသမားတွေရဲ့ကြီးစုချောင်းဘုန်းတော်မှာဒီအဝိဇ္ဇာတစ်ချက်ကတော့ဖြစ်ကင်းနေတယ်လို့ပြောရပါဘူးဝိဇ္ဇာကအဆင့်၅ဆင့်ဒီနေရာမှာခွဲကြည့်မယ်ပေါ့ဝိဇ္ဇာက၅မျိုးနေနဲ့ခွဲကြည့်လိုက်လို့ရှိရင်မသိမှု၅မျိုးဖြစ်တယ်တိတ်တဲ့မသိတာဒီကံနဲ့ကံအကျိုးကိုမသိတာလို့မှတ်။ဘာမသိတာလဲ။မသိတဲ့သူတွေမရှိဘူးလား။အများကြီးပဲ။ကံနဲ့ကံအကျိုးမသိတဲ့သူတွေနားမလည်တဲ့သူတွေတပုံတစ်ခေါင်းကြီး။ဘာလို့သာသနာ့ဘက်ကံလာတွေမှာလည်းပဲရှိလိုက်ပေါ့။ဘာမှမပွင့်ဘူးဆိုလို့ရှိရင်ကုသိုလ်ဆိုတာလည်းပဲမသိကြဘူး။အကုသိုလ်ဆိုတာလည်းမသိကြဘူး။အဲ့တော့ကုသိုလ်အကုသိုလ်မှမသိတဲ့ခြေနေသင်္ခါမျိုးမှကိုလူဖြစ်နေတယ်ဆိုပေမဲ့လို့ဝိဇ္ဇာဒီတိအဆင့်ဖောက်ထားတဲ့ဝိဇ္ဇာအပင်နိုင်ဘူးသာသနာ့ဘကာလမှာမရနိုင်ဘူးပေါ့သာသနာ့တွင်ကာလမှာလည်းငယ်စဉ်ကစသီးတယ်ကောင်းတာပြုရင်ကောင်းကျိုးရမယ်မကောင်းတာပြုရင်မကောင်းကျိုးရမယ်ကောင်းကျိုးချမ်းသာကိုလူရင်ကုသိုလ်လုပ်ရတယ်เนาะမကောင်းတာတွေမဖြစ်ခြင်းအကုသို့ကိုကြောင်ရတယ်လို့နားလေတာဒါဒီဝိသဉာဏ်ဘာဉာဏ်ခေါ်ဒီဝိသဉာဏ်ဒီအဝိဇ္ဇာနဲ့စန့်ကျင်ပဲအဝိဇ္ဇာရှိတဲ့အချိန်ကမှဝိဇ္ဇာမရှိဘူးဝိဇ္ဇာဖြစ်တဲ့အချိန်ကမှအဝိဇ္ဇာမရှိဘူးပေါ့ဒီနှစ်ခုကဘလို့နေနဲ့မှပေါင်းစပ်ရှင်းတွဲပြီးတော့ဖြစ်နိုင်ဘူးစန့်ကျင်ပဲဝိဇ္ဇာဖုံးနေတဲ့သင်္ခါမဝိဇ္ဇာဉာဏ်မပေါ်ဝိဇ္ဇာဉာဏ်ပေါ်လာပြီဆိုလို့ရှိရင်လည်းပဲဒီဝိဇ္ဇာနေလို့ရသေးလားအမှောင်နဲ့နင်းလို့ပေါ့ဘုရားတို့ညာဘက်ကျလို့ရှိရင်မှောင်နေတယ်နေထွက်တာလည်းတစ်ပြိုင်တည်းအဲ့ဒီအမှောင်တို့ကြီးကင်းစင်ပြောက်သွားတယ်ကာမတက္ကတသမာဓိဋ္ဌိဉာဏ်ဖြစ်နေတဲ့ပုဂ္ဂိုလ်ဖြစ်သွားတဲ့ပုဂ္ဂိုလ်မှာတိအဆင့်အဝိဇ္ဇာကင်းနေနောက်တစ်ချက်ဆိုကြည့်ယုံနာနှစ်ပြာမတိတာဖုံးထားအဝိဇ္ဇာယုံနာနှစ်ပြာမတိတာဖုံးထားအဝိဇ္ဇာယုံနာနှစ်ပြာမတိတာဖုံးထားအဝိဇ္ဇာဒီဝိဇ္ဇာကဘာဖုံးလဲ။ယုံနဲ့နာမ်ကိုမသိအောင်ဖုံးနေ။ယုံနဲ့နာမ်ဆိုတာဒီအရှိတရားလားမရှိတရား။ရှိနေတယ်နော်။ရှိပင်ရှိတော်လည်းပဲဘုန်းကြီးတို့ပရိသတ်ကမသိနိုင်ဘူးတဲ့။ရှိရသားနဲ့ကိုသေသေးချာချာရှိနေရသားနဲ့ကိုမသိနိုင်မမြင်နိုင်အောင်ဘယ်သူဖုံးလဲ။အဝိဇ္ဇာကဖုံးနေ။ယုတ်တရားနဲ့နန္တရားဒါကယုတ်ဒါကနန်လို့သိလိုက်ရင်ဒုတိယဖြင့်အဝိဇ္ဇာကင်းနေဒီအဖြစ်ကိုကြတော့ဘုန်းကြီးတို့ဒုတိယဖြင့်လို့သတ်မှတ်ပေါ့နော်။ဘ အဆင့်လေဒုတိယဆင့်ဝိဇ္ဇာပထမဆင့်ကိုတော့ပြည့်ကြော်နိုင်ပြီဖယ်နိုင်ပြီပေါ့ဝိဇ္ဇာကင်းနေပြီဒုတိယဆင့်အဝိဇ္ဇာကင်းအောင်လုပ်ကြစို့ဆိုလို့ရှိရင်ဘာနဲ့ဘာကိုသိရရုံနဲ့နံကိုသိရရုံနဲ့နံကိုမှမသိရင်ဒီအဆင့်ကိုဘုရားပြိဿမကြော်နိုင်ဒီဆင်းမှာမတက်နိုင်ဘူးဆိုလို့ရှိရင်တခြားတခြားအပေါ်ဆင်းနေလည်းပဲတက်လို့ရမှာမရနိုင်ဘူးရောက်ကောရောက်ပါမလားအဲ့တော့ဗာတိရမယ်ယုံနဲ့နံဗာတိရခုယောဂီတွေတရားအထုတ်နေတာ3ရက်4ရက်5ရက်ကြာလာပြီပေါ့3ချိန်4ချိန်5ချိန်ရှိနေပြီဆိုတော့ကိုရှိရမယ်အကျုကံတရားယုံနဲ့နံကိုတိလာကြပြီသိတယ်မဟုတ်လားဘာနဲ့ပါလဲရုပ်ဆိုတာကခန္ဓာကိုယ်နဲ့ဆက်စပ်တာဆိုကိုယ်နဲ့စัญญาကိုယ်ရဲ့မှာပေါ်ရာရုပ်လို့ယူဆိုတော့ကကိုယ်နဲ့ဆက်ဆက်မဲ့ကိုယ်ရင်းမှာပေါ်မယ်ဆိုရင်ဘာခေါ်လဲရုပ်ခေါ်တယ်ကိုယ်ရင်းမှာဖြစ်နေတဲ့သဘောတရားကိုယ်ရင်းမှာပေါ်နေတဲ့သဘောတရားပြီးဘာတရားလဲရုပ်တရားအဲ့ဒီရုပ်တရားကိုသိဖို့ဘိနပရိသမှာညာမလို့လားတော့ကိုညာနဲ့ကိုသိရမှာဟာဒါရုပ်ပဲဒါနာမေးလို့ပြောလိုက်လို့ရုပ်ဆိုတဲ့သကလုံးကြားဘူးသွားလို့သိတယ်။နာဆိုတဲ့သကလုံးကြားဘူးလို့သိတယ်ဆိုတာမျိုးမဖြစ်ရ။ကိုယ်ပိုင်ဉာဏ်နဲ့ကိုခန္ဓာကိုယ်ထဲမှာဖြစ်ပေါ်နေတဲ့သဘောတရားတွေသည်ရုပ်တရားကိုယ်ထဲမှာဖြစ်နေတာဘာတရား။ကဲအဲ့လိုဆိုလို့ရှိရင်မေးကြည့်မယ်။ကိုယ်နဲ့ရုပ်နဲ့တူလားမတူဘူးလား။ပြောသမာ။ဟုတ်ကဲ့ဒီဘလောက်ညာနေရပြီလေဝိဇ္ဇာဘလောက်ကျင်းသွားပြီလေဆိုပေါ်ကြီးစစ်ကြည့်အောင်နော်ကိုယ်နဲ့ယုံနဲ့တူလားတရားမှမအောင်တူရဆိုလို့ကြည့်အကုန်ကြပြီလားနော်ကိုယ်ပေါ်ကြီးချုပ်ခိုင်းတာကိုယ်ကိုချုပ်ခိုင်းတာလားရုပ်ကိုချုပ်ခိုင်းတာလားတူရဆိုလို့ကြည့်ဒီလိုခွဲပြောနေကြလို့သေးလားတူဘူးနော်ကိုယ်စလို့ကြည့်ခဏကပုံတန်ကြီးပါတယ်ခေါင်းတွေလက်တွေအသားတွေအယိုးတွေကျောတွေမပါဘူးလားကိုလို့မြင်လိုက်လို့ရှိရင်ခေါင်းကြီးကပုံတန်ကိုပြေးမြင်တယ်နော်ဒါကြောင့်ကြာဓမ္မိမဆိုပြီးတော့ဒီလိုမြင်တယ်ပေါ့ရုပ်ဆိုလို့ရှိရင်ပုံတန်ပါသေးလားယောက်ျားမိမဆိုတာပါသေးရဲ့အဆိုင်ခဲလို့အမီတို့ဖတ်တို့ပါသေးလားပါဘူးရုပ်ကဘာလို့သဘောတရားကိုယ်မှာဖြစ်တဲ့သဘောတရားကဘာတရားလဲ။တော့ကိုယ်လားကိုယ်မှာဖြစ်တာ။အဲအဲ့ဒါဒီလိုဆိုတာနားထောင်သိအောင်ကြည့်။ဒီကိုယ်ပေါ်မှာဖြစ်နေတဲ့သဘောတရားဥမာအဖြစ်ခေါင်းမှာခေါင်းကြိုက်တယ်ပေါ့။ခေါင်းကြိုက်တယ်ဆိုလို့ရှိရင်ခေါင်းမှာတတိတိနဲ့တွေးတိုးနေတာတွေးခုံနေတာလည်းမရှိဘူးလား။နော်ခုံနေတာရဲ့ခေါင်းရဲ့တူလား။ကောင်းဆိုတာကကိုခုံနေတာယုံကဲခုနေရာလေးနေရပြူတယ်ပေါ့ဒီပူတွေသွားတဲ့အခါမှာတစ်ချိန်ချိန်နဲ့ပူတယ်နော်ပူတယ်ဆိုတဲ့သဘောတရားနဲ့ခန္ဓာကအပူခံရတဲ့ခန္ဓာကိုယ်နဲ့တူရဲ့မတူဘူးခန္ဓာကိုယ်ကပူခံရတာပူတဲ့သဘောတရားကယုတ်တရားနော်အဲ့တော့ကိုယ်ထဲမှာဆက်ဆက်တယ်ကိုယ်ထဲမှာဖြစ်တယ်ကိုယ်ထဲမှာပေါ်တယ်ဒါမှမဟုတ်သူကဒီကိုယ်နဲ့တခြားစီပဲကိုယ်နဲ့ရုပ်နဲ့မရောရောနေလို့ရှိရင်ဘုန်းကြီးတို့ပြိတ္တအဲ့ဒါရုပ်ကိုမြင်လာလားမမြင်လားမမြင်သေးဘူးခုနာသိကြနှကောင်းများမှာတက်ကြည့်တဲ့အခါမှာလေတိုးသွားတယ်တိုးသွားတာကရုပ်တိုးသွားတာကလည်းခုနနှကောင်းဆိုတာကကိုယ်ဟုတ်ပြီလားစိတ်ထဲမှာအဲ့လိုအမြင်ရှင်းနေရမယ်အခုညာတော်အကြီးရှင်းနေကြတာကရုပ်ကိုရှင်းခိုင်းမိမယ်လို့ဘာသွားရှင်းနေကြကိုယ်ဝိသွားရှင်းနေကြရုပ်ဆိုတာဒီကောင်ကြီးဒီလိုပုံစံကြီးဆိုပြီးတော့ အကောင်တို့အထေတို့ပုံမှန်သဏ္ဍာန်တို့ကြည့်ရမှာမဟုတ်ဘူး။ဘာလို့ကြည့်ရမှာလဲ။သဘောတရားကိုကြည့်။ဘာကြည့်မှာလဲ။ကိုယ်နဲ့ဆက်ဆက်ကိုယ်မှာဖြစ်တာဒီဘာတရားလဲ။ရုပ်တရားဆိုစိတ်မှစိတ်နဲ့စัญญาစိတ်แท้မှာပေါ်ရနိုင်လို့ယူသုံးခါဆိုစိတ်ကလည်းပဲနန္တရာစိတ်ထဲမှာဖြစ်ပေါ်တာလေနန္တရာစိတ်ကတော့ဘုန်းကြီးတို့မမြင်ရတဲ့အတွက်ကြောင့်မို့လို့ပုံတန်မပေါ်တာမို့လို့အဲ့ဒါစေတနာသိမရှိနာမ်ကိုသိကျင်နေဆိုလို့ရှိရင်စိတ်ရဲ့ခြင်းနေစိတ်ရဲ့အနေထားစိတ်ခံစားမှုစိတ်ထဲမှာပေါ်လာတတ်တဲ့သဘာဝသာဝတုစိတ်ကဘာလုံးတွေလုံးလေးကြီးလိုက်ပေါ့စိတ်ကအလွယ်ဆုံးပြောလို့ရှိရင်စိတ်ကတိတယ်စိတ်ကဘာလို့လဲတိတာဘာတရားနတ်တရားအဲတိတယ်ဆိုတာငါကတိတာလားနာငါကတိတာနော်အဲ့မှာငါတိတယ်ငါတိတယ်ဆိုလို့ရှိရင်နာမမြင်သေးဘူးတကယ်တိတာကငါလားနာနောက်တစ်မျိုးစိတ်ဒီခံစားတဲ့သဘောတရားမရှိဘူးလားခံစားတယ်ခံစားတာကနတ်တရားခံစားတာဘာတရားကိုယ်မှာဖြစ်တာလားစိတ်မှာဖြစ်တာစိတ်မှာဖြစ်တဲ့အတွက်ကြောင့်မလို့နာကဲအဲ့ဒီခံစားမှုဖြစ်လာအောင်လှုပ်ထော်ပေးတာကဘယ်မှာဖြစ်တော့ကိုယ်မှာဖြစ်ကဲကိုယ်သားကိုယ်ဘုန်းကြီးနဲ့ပြိဿတန်ဆွဲစိတ်ကြည့်မနာဘူးလားနာသွားတယ်နာသွားတယ်နာတာကဘာတရားရုပ်တရားနာတယ်လို့ခံစားလိုက်ရတာကနတ်တရားခံစားတာကဘယ်သူကခံစားစိတ်ကခံစားတယ်နာကခံစားတယ်နာကခံစားတယ်လို့ပြောပေါ့စိတ်ကဆိုလို့ရှိရင်စိတ်ထဲမှာဖြစ်တဲ့သဘောတရားစိတ်နဲ့ဆက်ဆက်တဲ့သဘောတရားတကယ်ခံစားတာကဝေဒနာခံစားတာပါလေအဲ့တော့ခံစားမှုတစ်ခုခုရတယ်ဆိုလို့ရှိရင်ငါခံစားရတာလားဝေဒနာကခံစားတာအဲ့အဲ့ဒါမပြောရဘူးနော်။ကိုငါစိတ်ထဲမှာခံစားလိုက်ရတာ။ငါရင်ထဲမှာခံစားရတာဒီမရှိမဆန်းမပြောဘူးလား။ငါလားနာ။နာတရား။အဲ့လိုရုံးတဲ့နာကိုမမြင်အောင်လို့ဘယ်သူဖုံးတာ။ကဲရှိရှိကြီးဘုန်းကြီးတို့ကိုယ်နဲ့အနီးကပ်ရှိနေတယ်ဒီကိုယ်ဒီစိတ်ဘုန်းကြီးတို့နဲ့အမြဲတမ်းဆက်ချက်မကွာပဲသွားသွားပဲနေနေဘာလို့လို့မပါဘူးလား။နိကနိယသားနဲ့မမြင်အောင်ဘုရားဖုံးတာဝိဇ္ဇာဖုံးတာတည်းကတ်နေတာပဲဒီရုပ်ဒီနာနေတိတိချာချာရှိနေတာပဲဒီသဘောတရားတွေတိတိချာချာကိုပြနေတာပဲခန္ဓာကိုသတိထားပြီးတော့ကြည့်လိုက်တာနဲ့တည်းနဲ့ခန္ဓာကပါရိပြရုပ်နဲ့နာနေကိုပြရုပ်တရားကဓာတ်နာတရားကဓာတ်အဒီသဘောတွေရှိတယ်ပူတယ်အေးတယ်ညောင်းတယ်ကြိုက်တယ်နားတယ်ကျင်တယ်ထုံတယ်ဆိုတာတွေရှိတယ်ဒီပေါ်မှာသိတာတွေခံစားတာတွေမှတ်သားတာတွေရှိတယ်မပြဘူးလားတကယ်တရားပြတာဘယ်သူကပြခန္ဓာကပြဘယ်သူကပြလဲအဲကိုယ်ခန္ဓာကိုကိုဉာဏ်နဲ့ကြည့်လိုက်တဲ့အချိန်မှာဘုန်းကြီးတို့မြင်သိမြင်တတ်တဲ့ယုံနာတရားတွေကိုမမြင်ဘူးဘယ်သူကခေါ်ကဲအဲ့ဒီယုံနာတရားတွေကိုမြင်လာပြီဆိုလို့ရှိရင်ဒုတိယဖြင့်အဝိဇ္ဇာကိုဘုန်းကြီးတို့ပြိဿကကျော်နိုင်ပြီပေါ့ဟုတ်ပြီလားဝိဇ္ဇာကအဖြစ်၅ဖြစ်အဖြစ်၅ဖြစ်တက်ရမှာပေါ့နိဗ္ဗာန်တက်တဲ့ဈေးကားမှာဈေးကား၅ဖြစ်လို့သဘောထားရတယ်ဈေးကားဘယ်နှဖြစ်လဲပထမသင်္ကပ္ပဉာဏ်လဲကာမသက္ကတာသမာဓိဋ္ဌိဉာဏ်ဒီတစ်ဖြစ်တစ်ဖြစ်တက်ပြီးလို့ရှိရင်ပဲသွားမယ်ယုံဉာဏ်ကိုသိတဲ့ဉာဏ်ဘာသိတဲ့ဉာဏ်ဘလောက်ပဲအာထုနေအာထုနေယုံနာကုန်မှမသိရဘုန်းကြီးတို့ပြိဿရေပထမဆင့်မှလားဒုတိယဆင့်မှလားဟမ်ပထမဆင့်မှပဲရှိသေးတယ်ကြော်မတက်နဲ့တော့အောက်ဆင့်မှပဲရှိသေးတယ်အောက်ဆုံးဆင့်ဒီကာမတက္ကတာသမာဓိဋ္ဌိဉာဏ်သ ဒါကလေးတွေလည်းရှိတယ်လူကြီးတွေလည်းရှိတယ်ဗုဒ္ဓဘာသာရင်ဆန္ဒညအများစုမှမရှိဘူးလားတရားထုတ်တဲ့သူမှလည်းမရှိဘူးလားအာမထုတ်တဲ့သူမှလည်းရှိတယ်အဲ့ဒီညမှာတော့ဖြစ်မထူးကြသေးဘူးဘုန်းကြီးတို့တရားထုတ်သူနဲ့မထုတ်သူတရားထုတ်သူနဲ့မထုတ်သူဘယ်မှာဆက်ပြီးတော့ကွာခြားသွားတော့ဆိုလို့ရှိရင်ယုံနံတိတာနဲ့မတိတာဒီဒုတိယတစ်ထည့်ရောက်တော့မှကွာသွားဒုတိယဖြင့်ဝိဇာတိယုံနံကိုမတိအောင်ဖုံးလွှမ်းတာလေယုတ်ကိုလည်းပဲမမြင်နံကိုလည်းပဲမမြင်ဘူးဆိုရင်အဝိဇ္ဇာဖုံးနေတဲ့အုပ်နေတယ်ယုတ်တရားကိုမြင်လာပြီနံတရားကိုမြင်လာပြီဒါကယုတ်သဘောတရားမှာဒါကနံသဘောတရားမှာလို့ယုံနံကိုခွဲကြတီလာရင်ဒုတိယဖြင့်အဝိဇ္ဇာပါဖြစ်မယ်ကင်းစင်လေသတ္တဖြင့်သွားကြောင်းကျိုးပဋိစ္စာမတိတာဖုံးနာအဝိဇ္ဇာကြောင်းကျိုးပဋိစ္စာမတိတာဖုံးနာအဝိဇ္ဇာကြောင်းကျိုးပဋိစ္စာမတိတာဖုံးနာအဝိဇ္ဇာယုတ်တရားတွေဖြစ်ပေါ်လာဖို့အကြောင်းဆိုတာရှိတယ်။ကျိုးဆိုတာရှိတယ်။ဖြစ်ပေါ်လာတဲ့အကြောင်းသူ့ကိုခြေခံဖြစ်လာတဲ့အကျိုး။နန္တရားတွေဖြစ်လာဖို့အကြောင်းဆိုတာရှိတယ်။ကျိုးဆိုတာရှိတယ်။အဲ့ဒီအကြောင်းကျိုးကိုမသိအောင်တနည်းအားဖြင့်ပြောမယ်ဆိုရင်ပဋိစ္စသမုပ္ပါဒ်ကိုမသိအောင်။ဘာမသိအောင်ပဋိစ္စသမုပ္ပါဒ်ကိုမသိအောင်ဘယ်သူဖုံးလဲ။ဝိဇ္ဇာဖုံးနေဟောဒီသံဝိုင်းပရိစ္ဆသမုပ္ပါဒ်လားခန္ဓာပရိစ္ဆသမုပ္ပါဒ်ခန္ဓာပရိစ္ဆသမုပ္ပါဒ်နော်ဆွသံဝိုင်းကြီးပြီးတော့ဝိဇ္ဇာသင်္ခါရဝိညာဉ်နာယုသလနာပတ္တဝေဒနာအလွတ်ရနေရပေါ့ဒါပေမဲ့လို့ကိုယ်တကယ်အခြေအနေခန္ဓာမှာမသိလို့ရှိရင်သိတယ်လို့ပြောလို့ရလားမရဘူးဟောဒီတော့အဝိဇ္ဇာဆိုတာဒီပြောရင်မောဟဝိဇ္ဇာပြပါလေမောဟဒီမောဟကိုဥမာပြတဲ့ခါကျတော့အမိုက်မှောင်နဲ့ဥမာပြီးအမှောင်တုနဲ့တင်စားပြီးတော့ပြောတယ်ပေါ့ဒီအမှောင်တုကိုပယ်ချက်နိုင်တာဒီအလင်းရောင်အလင်းရောင်ကညံပေါ့နော်အလင်းရောင်ကပါလေအမှောင်ကဝိဇ္ဇာမောဟဒီမောဟဖုံးလွှမ်းနေတဲ့အချိန်ခါအမှောင်တို့ကြီးစွန်းနေတဲ့အချိန်ခါမှာအလင်းရောင်ပေါ်ရဲ့လားမပေါ်ဘူးအလင်းရောင်တွေနင်းနင်းချင်းချင်းဖြစ်လာပြီဆိုရင်တော့အမှောင်ဆိုတာကြီးသေးလားတခြားစီပဲနော်အလင်းဝင်လာတာနဲ့တပြိုင်နက်အလင်းရောင်ကျောင်းလာတာနဲ့တပြိုင်နက်အမှောင်ကြီးပျောက်သွားဒါကြောင့်သမေလကအဝိဇ္ဇာကိုပယ်ဖို့မဟုတ်ဘူးဘုန်းကြီးတို့ကညတိညတိတဲ့အတိညာညာအောင်အားထုတ်ရင်အဝိဇ္ဇာမကင်းဘူးလားနော်ဝိဇ္ဇာကိုတမင်ငါလိုက်ပြီးတော့ခြံလိုက်ပြီးတော့ဖယ်သလိုလုံးအောင်မဟုတ်ဘူးကိုသေးတဲ့ပြီးတိုက်တဲ့အသိဉာဏ်ရအောင်ကျိုးစားအသိဉာဏ်ရအောင်အားထုတ်ရင်ဝိဇ္ဇာမကင်းဘူးလားတတိယဆင့်အဝိဇ္ဇာသည်ကြောင်းအကျိုးဖြစ်တဲ့ပဋိစ္စသမုပ္ပါဒ်ကိုမသိအောင်ဘယ်သူဖုံးလဲဝိဇ္ဇာကဖုံးတယ်စင်္သာရိပုတ္တရာလောင်းလျာဥပတိတ္တစေမောကလအောင်းလျာဖြစ်တဲ့ကောလိတနဲ့တငေချင်းတို့နှစ်ယောက်တံဝေကညာဖြစ်ပြီးတော့တရားချာကဆရာသူသူသိကပ်ပြီးတော့မဟုတ်မနာမပေတရားတွေလိုချင်လို့ဆိုပြီးတော့နည်းနည်းရရလှည့်ပြီးတော့ချာတယ်အဲ့ဒီမှာစေမာတိပုဒ္ဒါအောင်းလျာဘသူနဲ့တွေ့တယ်လဲဆိုတော့အရှင်အတ္တသီနဲ့တွေ့ပိဿဝတ်ကြီး၅ပါးထဲမှာဓမ္မပါဝင်ဖြစ်တဲ့အရှင်မြတ်ပိဿဝတ်ကြီး၅ဦးထဲမှာအငယ်ဆုံးပေါ့တရားကြတာလေးပဲနောက်ဆုံးရှင်အတ္တသီနဲ့တွေ့တော့သွားပုံနာပုံနေပုံထိုင်ပုံကြည့်သေးဘွာကြီးမျိုးတွေကဲခတ်မှုတွေပေါ့ဒီပုဂ္ဂိုလ်ကတော့တရားရှိတဲ့သူဖြစ်မယ်နေလာထိုင်တာလေးပဲတခြားတခြားသူတွေနဲ့မတူဘူးပေါ့သွားရတာလည်းမတူဘူးမူညာနေထဣန္ဒြေကွာခြားတယ်အဲဒါဒီအရှင်မြတ်ကို သူကျင့်တဲ့တရားမေးကြည့်ရင်ကောင်းမယ်သူဆရာသမားဘယ်လိုလဲဆိုတာမေးရင်ကောင်းမယ်ဗာရင်းများပြည့်ကြံနေတယ်လို့ဆိုတာမင်းများရင်ကောင်းမယ်လို့ရှင်သာရိပုတ္တလောင်းတရားဖြစ်တဲ့ဥပတိပံကရှင်အတ္တိယုတ်သေးပြုပြီးတော့မင်းရှင်ဘုရားအရှင်ဘုရားရဲ့ဆရာကဘယ်လိုပါလဲရှင်ဘုရားရဲ့ဆရာဖြစ်တဲ့သူဒီဘယ်လိုတရားတွေကိုခေါ်တယ်လဲရှင်ဘုရားကတော့ဗာရင်းများပြည့်တယ်လေဒီကုန်းနေတော့ဆရာသက်ရှိက90ခုမှသာသနာ့ဘောင်ကိုရောက်တာကငါကျန်းဖြစ်တာလည်းပဲရပိုင်းမရှိသေးသေးတရားသမားတွေတော့ငါအများကြီးမသိသေးဘူးတဲ့သိသလားပြောရမယ်ဆိုရင်ငါရဲ့ဆရာကြီးဃောဓမ္မဗုဒ္ဓဘုသူတွေလေဃောဓမ္မဗုဒ္ဓဆိုတာဘုန်းကြီးတို့မြတ်စွာဘုရားပေါ့ဒါလည်းဆိုတော့ရှင်ဘုရားရဲ့ရှင်ဘုရားရဲ့ဆရာကဘယ်တရားတွေများဟောတယ်လဲ။ဘာတရားတွေဟောတယ်လဲဆိုတာဘုန်းကြီးတို့မိတာကတော့လွယ်လွယ်လေးသူတို့လေးပေါ့။တရားရှင်ကိုရမကြီးဟောကြတဲ့တရားသမားတွေအမြောက်အများတစ်ခါတည်းနဲ့ကုံစင်အောင်ဖြေဖို့လွယ်ရဲ့လား။ကဲအကုန်လုံးဟောသိပါလား။သိဘူး။ခုမှညာစစ်ကစားတရားလေးပဲရံကစားဆရာသက်စီကပြေဆုံးလည်းပဲသူမသိသေးဘူးဘုရားရှိခိုးရမကြီးတရားသူနာကဓမ္မစကြာတရားပေါ့ဒါပဲရှိသေးနတ္တလက္ခဏာတုတ်ဒီတုတ်ပဲရှိသေးတရားတရားတရားလေးမြတ်စွာဘုရားဘာဟောမယ်ဆိုတာလည်းမသိသေးဘူးဘာဟောတယ်ဆိုတာလည်းမသိသေးဘူးအဲ့တော့ဘာပြောလိုက်တုံးဆိုတော့အရှင်အသက်ရှိကမြတ်စွာဘုရားတရားလေးဟောတဲ့တရားကိုတဲ့ငါသိသလောက်ပြောမယ်ဆိုရင်ရေဓမ္မဟေတုပဘဝတေတံဟေတုတတကတော်အဟာတို့ရဲ့ဆရာဖြစ်တဲ့တထာဂတဖြစ်တဲ့မြတ်စွာဘုရားကကြောင်းကျိုးဆက်တဲ့တရားကိုဟောတယ်။ကြောင်းနဲ့အကျိုးဆက်ဆက်ပြတဲ့တရားကိုဟောတယ်ပေါ့။ဒီလိုဆိုတော့ခေါင်းကြီးတို့ဘလို့နားလည်ရမှာတော့မြတ်စွာဘုရားဟောတဲ့တရားကြီးအကြောင်းနဲ့အကျိုးကိုဟောတယ်လို့အဲ့လိုသဘောပေါက်ပေါ့။ဘာနဲ့ပါဟော။ကြောင်းတရားမှန်မြတ်သေးတယ်ကျိုးတရားတွေကိုဖြစ်ပေါ်စေတယ်။ကျိုးတရားတို့သည်အကြောင်းတရားကိုဖြေခံပါလေလို့ဘုရားကဟောတယ်။တူတူလေးပဲရှင်းရှင်းလေးပဲတခွန်းနဲ့နဲ့ဟောလိုက်တဲ့တရားကြီးအကုန်လုံးပိဋကတ်သုံးပုံချုပ်ငုံမိသွား။ပြည့်စုံသွားတယ်လို့ပြောရမှာပေါ့။အကြောင်းတရားမှန်တယ်များသည်အကျိုးတရားကိုဖြစ်ပေါ်စေတယ်။ကျိုးတရားတို့သည်လည်းအကြောင်းတရားကနေအခြေခံကပေါ်ပေါက်လာသည်။ဒါတော့ဘာနဲ့ဘာလဲအကြောင်းနဲ့အကျိုးဘာနဲ့ပါကျောင်းတဲ့အကျိုးကိုဘုန်းကြီးတို့ပြိဿရည်နားနေနိုင်မယ်ဆိုလို့ရှိရင်အကျောင်းမဲ့ဖြစ်တယ်ဆိုတာကိုကြည့်အောင်မလားအဘာကြောင့်ပြန်မပြီးပါဘူးခုလိုလိုဖြစ်တယ်ဆိုတာကိုကြည့်အောင်မလားဖြစ်ပေါ်လာတဲ့အကျိုးပြန်တတ်မှန်မြတ်ပြီအကျောင်းတရားမကင်းဘူးကျောင်းရှိတယ်နော်ဒီအကြောင်းကြီးတဲ့အကျိုးတရားတွေကိုလည်းဖြစ်သေးတယ်။အကြောင်းတရားကိုပြုရင်အကျိုးတရားဆိုတာမလဲမသွေပေါ်လာလိမ့်မယ်ဖြစ်လာလိမ့်မယ်။အကြောင်းကြည့်ရင်အကျိုးရှိတယ်။အကြောင်းချုပ်ရင်အကျိုးချုပ်တယ်။ဒါပုစုရဲ့တရားလေဆရာရှင်ရဲ့တရား။ဘာဟောလိုက်တာတော့ဆိုလို့ရှိရင်ပဋိစ္စသမုပ္ပါဟုတ်ပြီလား။ပဋိစ္စသမုပ္ပါကိုပထမဦးဆုံးဘယ်သူဟောလဲ။ရှင်အသက်ကြီးလို့ပြောရမှာပေါ့။ဥမာမြတ်စွာဘုရားရှင်ကိုရမြတ်ကြီးဟောပြတဲ့ဓမ္မစကြာအနတ္တလက္ခဏာသုံးအဲဒီမှာသစ္စာ၄ပါးတော့ပါပါတယ်သစ္စာ၄ပါးဆက်သွယ်မှုပါတယ်။ကျောင်းကျိုးကိုဒီလောက်ရှင်းရှင်းလင်းလင်းတိတိကျကျဘုရားအဲဒီမှာအဓိကထားမဟောသေးဘူး။ဒီမှာရှင်အသက်ကြီးပြောလိုက်တဲ့တရားကြီးပရိစ္ဆေသမုပ္ပါယ်ရဲ့အနှစ်ချုပ်ပဲ။ပရိစ္ဆေသမုပ္ပါယ်ရဲ့လိုရင်းပဲ။ပရိစ္ဆေသမုပ္ပါယ်ကဘာနဲ့ပါပါလဲ။အကြောင်းနဲ့အကျိုးပါလေဒါကြောင့်ဥမာအဖြစ်ပြိဿသမုဒ္ဒတနာအစကိုကြည့်ပေါ့ဝိညာဉ်ဖြစ်ရာသင်္ခါရအဝိညာဉ်ကြောင့်ပါဖြစ်သင်္ခါရဖြစ်တယ်အဝိညာဉ်ကြောင့်သင်္ခါရဖြစ်တယ်ဆိုလို့ရှိရင်အဝိညာဉ်သည်အကြောင်းသင်္ခါရသည်အကျိုးဘာနဲ့ပါလဲအကြောင်းနဲ့အကျိုးဝိညာဉ်ဖြစ်ရာသင်္ခါရသင်္ခါရဖြစ်ရာဝိညာဉ်နံသင်္ခါရကြောင့်ဘာဖြစ်မယ်ဝိညာဉ်ဖြစ်မယ်သင်္ခါရသည်အကြောင်းဝိညာဉ်သည်အကျိုးဟုတ်ပြီလား အဲ့လိုကျောင်းတဲ့အကျိုးကိုပြတဲ့တရားဒေသနာကျောင်းအကျိုးပေါ်ပြပြီးတော့ဟောတဲ့ဤဒီပါဠိလေပဋိစ္စသမုပ္ပါဒ်ဤဟိုမှာပဋ္ဌာန်းတရားဆိုတာလည်းပဲခေါင်းကြီးတို့ကြားကြည့်နိုင်လို့ရှိရင်ကျောင်းနဲ့အကျိုးပဲပေါ့ပဋ္ဌာန်းဒေသနာလည်းပဲဘာဟောလဲကျောင်းနဲ့အကျိုးဘယ်လိုသက်ဆိုင်တယ်ဘယ်လိုဆက်နေတယ်ဆိုတာကိုပေါ်ပြတဲ့တရားဒေသနာတွေခင်ဗျားဟောသားတယ်တဲ့ဒီတော့ယုတ်တရားနဲ့နတ်တရားရဲ့အကြောင်းအကျိုးကလေးကိုတဲ့သေသေးချာချာသိမြင်လာရင်တတရားချင်းအဝိဇ္ဇာကင်းလေပဲရှင်းလေအဲယုတ်နဲ့ပြီးအောင်နဲ့ညလားဒီယုတ်ဒီဘာကြောင့်ဖြစ်တယ်ယုတ်ဖြစ်ကြောင်းနတ်တရားလေးဖြစ်ပေါ်လာတဲ့အချိန်ကမှလေဒီနန်ဒီဘာကြောင့်ဖြစ်တယ်နန်ရဲ့ဖြစ်ကြောင်းသူနောက်ခံပွေဖွဲ့နေတဲ့အဖြစ်ကျောင်းပြားတွေကိုပါခေါင်းကြီးတော့ပေါ်ထုတ်ပြီးတော့ទីနိုင်တဲ့ဉာဏ်ဒီဉာဏ်ဒီအဝိဇ္ဇာကိုပေးချက်ပြီးပြီဒီအဆင့်ကိုကြတော့ဗာဆင့်သတ်မှတ်မယ်တတရားဆင့်အဝိဇ္ဇာမသိအောင်ဖုံးထားတဲ့အဝိဇ္ဇာပေါ့ကဲနောက်တစ်ဆင့်သွားယုံဉာဏ်လက္ခဏာမသိတာဖုံးထားအဝိဇ္ဇာယုံနာလက္ခဏာမတိတာဖုံးနာအဝိဇ္ဇာယုံနာလက္ခဏာမတိတာဖုံးနာအဝိဇ္ဇာဘာလက္ခဏာယုံနာရဲ့လက္ခဏာအစဉ်စဉ်ဘုန်းကြီးတို့ကမ္မတက္ကတဉာဏ်ကလွဲပြီးတော့ကျန်တဲ့အစဉ်တွေအလုံးမှာယုံနာပြားတွေမကင်းဘူးเนาะဒုတိယဆင့်မှာဗာတိယမယ်ယုံတဲ့နံတိယမယ်တတိယဆင့်မှာယုံနံရဲ့အကြောင်းအကျိုးကိုသိရမယ်တတိယဆင့်မှာဗာတိမယ်ယုံနံရဲ့လက္ခဏာကိုသိရမယ်ဗာတိမယ်ယုံနံရဲ့သဘောလက္ခဏာကိုမသိအောင်အဝိဇ္ဇာကဖုံးနေပြောခွင့်လို့ဗာတိလာမယ်တရားအထုတ်တရားကျင့်တဲ့ဇေကမှာယုံနံရဲ့လက္ခဏာပါတိယမှာဘာရှိတော့ယုံနာတယ်ဘာလက္ခဏာရှိအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာအနိစ္စဒုက္ခအနတ္တယုံမှလည်းမရှိဘူးလားနာမှလည်းအနိစ္စဆိုတာဘာဖြစ်တာမမြဲတာအနိစ္စဆိုတာဒီမမြဲတဲ့သဘောယုတ်တရားဒီလည်းဖြစ်လာပြီးရင်ပျက်စီးတယ်။နာငါလည်းဖြစ်ပြီးရင်ပျက်တယ်။ယုတ်တရားကလည်းပေါ်လာပြီးရင်ပျောက်ဝဲတယ်။နာတရားကလည်းပေါ်ပြီးတဲ့နောက်မှာပျောက်ဝဲတယ်။ဘာလက္ခဏာ။ယုံနာရဲ့အနိစ္စလက္ခဏာ။ဘာဖြစ်နေလို့လဲ။အမျိုးမျိုးမပြောင်းနေဘူးလား။ကဲဟိုပြောင်းပြီးပြောင်းတမျိုးပြီးတမျိုးပြောင်းနေတယ်ဆိုတဲ့ကောကမြဲတာလားမမြဲတာခုတမျိုးတော်နေကြတမျိုးဖြစ်နေတဲ့ကောကမြဲတာလားမမြဲတာလားမမြဲတာအဲ့မမျိုးတဲ့သဘောလက္ခဏာသည်ယုံမှားလေရှိတယ်နာမှားလေရှိတယ်မရှိဘူးလားကဲယုတ်ကိုပြလိုက်တော့လည်းပဲပူတဲ့သဘောတရားလေးကိုပဲဘုန်းကြီးတို့သတိထားကြည့်ပူတယ်ပူတယ်လို့ပြောနေကြတော့ပူတယ်ဆိုတဲ့သဘောတရားကတော့မမြဲလားမမြဲဘူးလားအဲ24နိုင်ရင်လုံးပူနေတာဟုတ်ရဲ့လားပူနေတာပျောက်တဲ့အချိန်ချုပ်သွားတဲ့အချိန်မရှိဘူးလားဟဲ့ပူနေတဲ့သဘောကလည်းပဲချုပ်ပျောက်တာပဲတစ်နေ့လုံးပူနေတာမဟုတ်ဘူးတပူပြီးမှတပူအပူတစ်ခုပြီးမှတစ်ခုတည်းအဲ့ဒါကိုမြင်အောင်ကြည့်ရမှာနော်ကိုမြင်နေဆိုတာပူလိုက်တာပူလိုက်တာလို့ဘုန်းကြီးတို့မြင်နေကြဆိုတာတစ်သက်သေးတစ်ဆက်သေးတမြင်နေလို့ထင်ကြတယ်တစ်ချိန်လုံးပူနေတယ်ဟုတ်ရဲ့လားမဟုတ်ဘူးသက္ကမိုင်းကျွင်းမှာပဲခုနကပူတယ်ဆိုတဲ့သဘောတရားကဘာဖြစ်သွားပြက်သွားပြီးပေါ်လာပြီးပျောက်သွားနောက်တစ်ခါပူတယ်ဆိုတဲ့သဘောတရားတစ်ခုမပေါ်ဘူးလားပေါ်လာတယ်အဲ့ပေါ်လာတဲ့သဘောကလည်းပဲဒီတိုင်းနေလာပျောက်သွားတာပျောက်သွားပြီးတော့ဒီအပူဓာတ်ကရှိနေသေးတယ်ဆိုလို့ရှိရင်နောက်တစ်ခါမပေါ်ဘူးလားပေါ်လာပြီးပျောက်သွားတယ်ဒါကြောင့်ပူရင်ဆိုတာကိုကျွတ်တဲ့နေရာမှာလည်းပဲတစ်ပြေလုံးတစ်ခုလုံးတစ်နေလုံးပူတာကိုကျွတ်ရမှလားတစ်ခုစီကိုကျွတ်ရမှာ တကုစီတကုစီတစ်မျိုးစီတစ်မျိုးစီကိုယူဟုတ်ဥမာပြဘုန်းကြီးတော့အပေါ်မှာဒီမှာရှိတဲ့ပေပေါ့ပေအိတ်တိတ်ထဲလိုက်ပေအိတ်တိတ်ကိုအဲ့ဒါကျိုးနဲ့တွဲလောင်းဖြီးထားဖြီးထားပြီးတော့ဒီအိတ်ကိုအပေါက်တော့ပေါက်ဖောက်လိုက်ပေါက်ကနေပါရင်ကြာလာသဲတွေကြာအဲ့ဒီသဲတွေကိုကြည့်လိုက်တဲ့အခါမှာဘုန်းကြီးတို့သဲမုံတွေတပွင့်စီကြတယ်လို့မြင်လားအတန်းလိုက်ကြတယ်လို့မြင်လားကြာနေလိုက်တဲ့သဲတန်းကြီးပေါ့နော်တဲတိုင်းကြီးတို့ပြောပြမယ်လို့သိသိချင်းကသွားကြည့်လိုက်လို့ရှိရင်အတန်းလိုက်တာတစ်ခုစီလားတစ်ခုစီမြင်ရတာကတော့ပြင်ဟာသဲတွေယူကြနေတယ်ဟေးသဲတွေတော့ပေါက်နေပြီဟိုမှာအတန်းလိုက်ယူကြနေပြီဒါလိုပဲမြင်တယ်ဒါလိုပဲပြောတယ်ပေါ့တကယ်ကြတာဒီသွားကြည့်လိုက်ပါဒီကကြည့်လိုက်တဲ့ချိန်ခါမှာအတန်းလိုက်တာတစ်ခုစီတမုံစီလားတစ်ခုစီပဲတမုံစီပဲနောက်ဆိုင်အိပေါက်တဲ့ခါမှာလည်းပဲကြည့်ပေါ့ဟာဆိုင်ဒီပေါက်ကြသွားပေါက်ကြသွားတဲ့ခါမှာကြာလာတဲ့ဆံတွေဘုန်းကြီးတို့တစ်စီးစီတစ်စီးစီပဲရောရလားတမ်းနဲ့ကို့အမြင်မှာတော့ပြစ်ပါပြစ်နေတော့ရောအခုပူတယ်အေးတယ်စတဲ့သဘောပြန်တွေပြတဲ့ခါမှာလည်းပဲဘုန်းကြီးတို့ညာတော်အကြည့်ပြနေတာကရောကျုပ်နေနော်အတန်းလိုက်ကြီးကြီးသလိုပေါ့တခါလီမှာဘုန်းကြီးတို့ခကြီးသွားရင်းနဲ့မကန်းလန်းကိုယထာလန်းနဲ့ဖြတ်တဲ့နေရာမှာယထာလာလို့ဆိုပြီးတော့လမ်းပိတ်ထားပြန်လမ်းပိတ်ထားတော့သွားလို့မရဘူးပေါ့အဲဒီမှာစောင့်နေရစောင့်နေရတော့ယထာလာပဲပဲလမ်းကြည့်လိုက်တယ်ဟုတ်ဝေးကြည့်ပြီယထာတော်တော်ဝေးသေးဒီမှာတော့လမ်းပိတ်ပြီအဲဒီကမျိုးမှကြည့်လိုက်တဲ့ခါမှာယထာကြည့်လိုက်တဲ့ခါတွေးပြီဘုရားပရိသတ်မြင်ရလားမမြင်ဘူးတွဲတစ်ခုနဲ့တစ်ခုဆက်ထားတယ်လို့မြင်လားမမြင်ဘူးအတန်းလိုက်ကြီးပေါ့ယထာဆိုတော့ဒုတ်ချောင်းကြီးလိုပဲတန်းလိုက်ကြီးပဲအိုးရကြည့်လိုက်တဲ့အခါကဲကိုရှိတဲ့ရောက်တဲ့အခါကြည့်လိုက်တဲ့အခါကျတော့တန်းလိုက်ကြီးမဟုတ်တော့ပဲနဲ့ဘာဖြစ်တော့တွဲကြီးတွဲကြီးမရှိဘူးလားအေးအဲ့လိုပဲခုဘုန်းကြီးတို့ရုပ်တရားနဲ့တရားကိုစုတယ်ဆိုတာလည်းပဲတစ်ခုစီတစ်လုံးစီကိုမြင်အောင်ကြည့်ရဘောလာတဲ့သဘောတရားတွေလည်းတစ်ခုစီတစ်ခုစီဖြစ်နေတယ်ဖြစ်လာတဲ့သဘောတရားကလည်းပဲဖြစ်ပြီးရင်ပြတ်တယ်ပြတ်သွားပြီးတော့နောက်တစ်ခုနောက်တစ်မျိုးနော်သူကလည်းပဲဖြစ်လာပြီးရင်ပြက်တယ်ဖြစ်လိုက်ပြက်လိုက်နဲ့မမြင်တာသည်အနိစ္စလက္ခဏာမလက္ခဏာကဲစိတ်ကလည်းပဲဒီတိုင်းပဲပေါ့ဘုန်းကြီးတို့ပြိဿရေတစ်ချိန်လုံးသူ့စိတ်ကူးတယ်သူ့အကြောင်းကြီးတယ်လို့ပြောပေမဲ့လို့ဈာထဲမှာပြတ်တောင်းပြတ်တောင်းပြတ်တောင်းနေမပါဘူးလားနော်ဒီစိတ်ရှိတယ်ဒီပြင်သူ့ချိန်ကန့်တဲ့ပြက်သွားတယ်နောက်တစ်ခုပြန်ဖြစ်တယ်နောက်တခါပြန်ပြက်တယ်နောက်တခုပြန်ဖြစ်တယ်ပေါ့ဒီလိုဖြစ်လိုက်ပြန်လိုက်နေဖြစ်နေတဲ့သဘောတရားသည်အနိစ္စလက္ခဏာမလက္ခဏာနိစ္စလက္ခဏာယုံနိုင်ရဲ့လက္ခဏာတခုနောက်တခုဘာလက္ခဏာရှိလဲဒုက္ခလက္ခဏာဘာလက္ခဏာဒုက္ခလက္ခဏာဆိုတာဒီဘာတွေလဲဆင်းရဲတယ်ဆိုတဲ့သဘောဘာသဘောလဲသင်ရတဲ့ဆိုတဲ့သဘောတရားသဘောလက္ခဏာပြီးဒုက္ခလက္ခဏာဘလို့ရှင်နေမျိုးမဆိုဘလို့ဖြစ်ပြမျိုးမဆိုတဲ့ဒီယုတ်ဒီနံလေးဖြစ်လိုက်ပြန်လိုက်နဲ့နေရင်လည်းသင်ရတယ်ဖြစ်လိုက်ပြန်လိုက်နဲ့ဆိုရင်မဖြစ်မယ်သင်ရတယ်ဘုန်းကြီးတို့ချမ်းသာတယ်ဆိုတာကတည်တည်ငြိမ်ငြိမ်ရှိတော့မှချမ်းသာမှာပေါ့မပြတ်မစီးနဲ့တည်နိုင်တော့မှချမ်းသာလိမ့်မယ်နိဗ္ဗာန်ဆိုတာဒီဘရောမမပြည့်စည်ဘူးပြောင်းလဲမှုမရှိပြောင်းနေသေးတယ်ဆိုလို့ရှိရင်ချမ်းသာပါပါအဲဒီနေရာနေပြီးတော့ဘုံနေရာပြောင်းသွားတယ်ဒီကနေဘုပဲရှိရတယ်အာဒီတစ်ခုကနေဘုတစ်ခုလုံနေရတယ်ဆိုတဲ့ကောကရှင်းရတာလားချမ်းသာလားဖြစ်ခြင်းပြက်ခြင်းသဘောတရားတွေနှိမ့်ဆက်နေလို့ရှင်းရတယ်ဖြစ်ပြက်တယ်နှိမ့်ဆက်နေတော့ဘာဖြစ်တယ်ဖြစ်လိုက်ပြက်လိုက်နေရလို့ရှင်းရတယ်ဒါဒီဘာလက္ခဏာလဲဒုက္ခလက္ခဏာနော်နေသံလက္ခဏာရဲ့ဒုက္ခလက္ခဏာရဲ့နောက်တစ်ခါကိုယ်သဘောမပန်ကိုယ်ကြိုက်မလိုက်ကိုယ်စိတ်ကြိုက်မဖြစ်တာဒီမန္တလက္ခဏာလေနတ္တလက္ခဏာကဲနေရာတကကိုယ်စိတ်ကြိုက်လို့ရှင်လို့ညလားကိုယ်သဘောထားနဲ့မတိုက်ဆိုင်တာကိုယ်မဖြစ်ခြင်းတာကိုယ်မလိုခြင်းတာကိုယ်မကြုံခြင်းတာတွေကြုံအားလိမ့်နေတဲ့မဖြစ်ခြင်းတာတွေပြင်မယ်မတွေ့ခြင်းတာတွေတွေ့မယ်ဆိုတာဒီဘာလက္ခဏာလေ
အနတ္တလက္ခဏာရုပ်မှာကောနာမှာကောမရှိဘူးလားဒီယုံနိုင်ရဲ့သဘောလက္ခဏာအနိစ္စဒုက္ခအနတ္တကိုတဲ့မသိအောင်မမြင်အောင်ဘသူကဖုံးနေအဝိဇ္ဇာကဖုံးနေကဲဒီဝိဇ္ဇာကဘယ်အဆင့်လဲသဒုက္ခအဆင့်နော်အဲ့တော့တို့ကဘုရားကြီးတို့တရားရှိတဲ့နေရာမှာတခါတည်းတန်းပြီးတော့အနိစ္စဒုက္ခအနတ္တကိုပြုတ်ပဲဆင်းရောက်တော့သရုပ်ဓာတ်ဆင်းရောက်နေပြီအောက်ကပထမဆင်းလို့ဒုတိယဆင်းလို့တတိယဆင်းလို့အစဉ်တိုင်းမလာပဲနဲ့သူကဘာဖြစ်သွားခုန်တက်သွားကြော်တက်ပြီးတော့ပြုတ်လွယ်ပါမလားမလွယ်ဘူးတစ်ဆင့်စီတက်ရမှာနော်ဘုဝိဇ္ဇာကဘုရင်တို့ပြိဿကိုအုံထားတာဒီကတည်းသဖွယ်တဆင့်စီတက်သွားနိုင်တော့မှဟုတ်ထိတ်ဆုံးမှပါရှိမယ်နိဗ္ဗာန်ဆိုတာရှိမှာနိဗ္ဗာန်ရောက်ဖို့တက်မယ်ဒီကငါးတည်းလို့သာမှတ်ထားဒီကဘယ်နဲ့ဖြစ်လဲပထမဆင့်မှာဗာဉာဏ်လေကာမသက္ကတာသမာဓိဉာဏ်ဒုတိယဆင့်မှာဗာတိတဲ့ဉာဏ်လေယုံဉာဏ်ကိုသိတဲ့ဉာဏ်တတိယဆင့်မှာယုံဉာဏ်ရဲ့ကြောင်းကျိုးကိုသိတဲ့ဉာဏ်သရုပ်ဓာတ်ဆင့်မှာယုံနံရဲ့လက္ခဏာကိုသိတဲ့ဉာဏ်ကဲတစ်ဖြစ်ပဲလို့တော့တယ်ပေါ့နောက်တစ်ဖြစ်သိရအောင်သစ္စာ၄ဉာဏ်မသိတာဘုံနာအဝိဇ္ဇာသစ္စာ၄ဉာဏ်မသိပါဘုံနာအဝိဇ္ဇာသစ္စာ၄ဉာဏ်မသိတာဘုံနာအဝိဇ္ဇာသစ္စာလေးပါးတရားကိုမသိအောင်ဘသူဖုံးလဲဒေဆင့်ငါဆင့်နောက်ဆုံးဆင့်ပေါ့နော်ဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမေကသစ္စာဘယ်နှပါးလဲကဲယောဂီတွေကသီလမသိဘူးလားသီလမသိဘူးလားဟုတ်သတိမှန်မသိမှန်တော့မသိဘူးနော်သစ္စာ၄ပါးဆိုတာအရေအတွက်အားဖြင့်နာမည်အားဖြင့်တော့သိတယ်ဗောနာမည်တော့ခေါ်လို့မရဘူးလားဘာသစ္စာတွေဒုက္ခသစ္စာကဲယောဂတစ်ခုဖြစ်တဲ့အချိန်ခါမှာသင်နာမည်ပြောလိုက်ရင်ပြောင်းရောလားဘာလို့อ่ะတော်သေးတယ်နာမည်ခေါ်တဲ့ယုံနဲ့သစ္စာလေးပါးသိပြီလို့ပြောလို့ရလားသေချာကိုသိရမယ်ဒုက္ခသစ္စာရဲ့သမုဒယသစ္စာရဲ့နိရောဓသစ္စာရဲ့မဂ္ဂသစ္စာရဲ့ဘယ်နှမျိုးလဲဒုက္ခသစ္စာပြီးသိရတဲ့သဘောအမှန်တရားသိရတဲ့သဘောအမှန်တရားသည်ဘာသစ္စာသိရဖြစ်ကြောင်းအမှန်တရားသည်သမုဒယသစ္စာသိရချုပ်ကြောင်းအမှန်တရားသည်ဆင်းရဲထုတ်ကြောင်းမှန်တရားသည်အဲတော့အစဉ်ကြော်လိုက်လို့မရအောင်နော်ဆင်းရဲထုတ်ကြောင်းဒီဘာသစ္စာလဲမဂ္ဂသစ္စာဆင်းရဲထုတ်ရာမှန်တရားသည်និရောဓသစ္စာတော့ဖော်မြင်လာတိုင်းပဲမှတ်ထားနော်ဒုက္ခသစ္စာသမုဒယသစ္စာនិရောဓသစ္စာမဂ္ဂသစ္စာဟောရတခုလေးကြော်ပြောလိုက်တာဆိုတော့မျက်စိလဲသွားဒါလေးမျိုးလေးရှိပြီသင်ရပြကြောင်းအမှန်တရားသည်ဘာသစ္စာလဲသင်ရပြကြောင်းအမှန်တရားသည်သမုဒယသစ္စာစပြီဆိုလို့ရှိရင်ဒုက္ခပဲဘာပဲပဲစစအဲ့ဒါဒုက္ခလေးမတက်တော့နော်သင်ရအမှန်တရားသည်ဒုက္ခသစ္စာသင်ရပြကြောင်းအမှန်တရားသည်သမုဒယသစ္စာသင်ရချုပ်ရအမှန်တရားသည်နိရောဓသစ္စာသိရထုတ်ကြောင်းအမှန်တရားသည်မဂ္ဂသစ္စာဘယ်နှမျိုးလဲ၄မျိုးအဲ့ဒီ၄မျိုးကိုမသိအောင်လဲဘယ်သူကဖုံးလဲအဝိဇ္ဇာကဖုံးနေဒီအဆင့်ကိုဘုန်းကြီးပရိသတ်ကြောနိုင်ပြီဒီအဝိဇ္ဇာကိုဖယ်နိုင်ပြီဆိုရင်တော့မဉ္ဇဉ်ဘုံဉ္ဇဉ်နိဗ္ဗာန်မလာဘူးလားနောက်ဆုံးအဆင့်ဒီဘာသိရမလဲသစ္စာလေးပါးကိုသိရမယ်သစ္စာလေးပါးမသိအောင်ဘယ်သူဖုံးလဲဝိဇ္ဇာကဖုံးနေဒုက္ခသစ္စာသမုဒယသစ္စာនិရောဓသစ္စာမဂ္ဂသစ္စာသစ္စာလေးပါးကိုမသိအောင်တဲ့သစ္စာလေးပါးကိုမသိအောင်ဖုံးတာတဲ့အဝိဇ္ဇာမရှိဘူးလား ကဲဝိဇ္ဇာဝိဇ္ဇာလို့သာပြောနေကြတယ်ဝိဇ္ဇာကအစင့်စင့်နော်ဘုရင်တို့ပြန်ရမယ်အဝိဇ္ဇာဘယ်နဲ့စင့်လဲငါစင့်နိဗ္ဗာန်ရောက်အောင်အာထုကြည်ကြံတယ်မညာပုံညာတွေရအောင်ကြင်ကြံပွားများအာထုရမှာသိရမယ်အစင့်ဘယ်နဲ့စင့်လဲတင့်အစင့်မှာဘာသိမယ်ကံနဲ့ကံကျိုးကိုသိရမယ်နှစ်အစင့်မှာယုံနံကိုသိရမယ်သုံးစင်မှာယုံနံရဲ့ကြောင်းကျိုးကိုသိရမယ်လေးစင်မှာယုံနံရဲ့လက္ခဏာကိုသိရမယ်ငါးစင်မှာသစ္စာ၄ပါးကိုသိရမယ်ဒုက္ခသစ္စာကဘုန်းကြီးတို့ဒါဒုက္ခပါပဲလို့ပိုင်းခြားသိရမယ်သဘောသမုဒယသစ္စာကပယ်ရမယ်သဘောဒါဒုက္ခဖြစ်ကြောင်းဒီကြောင်းတရားတွေရှိနေရင်ဒုက္ခဖြစ်မယ်ဒီကြောင်းတရားတွေကင်းမှသာဒုက္ခကျုံမယ်ဒါလို့သိပြီးတော့ဒုက္ခဖြစ်ကြောင်းသဘောတရားတွေကပယ်ရမှာနိဗ္ဗာန်ရောက်ကြောင်းဆိုတဲ့မဂ္ဂသစ္စာဒါဘာလို့ ਆ မှာလဲကျင့်ရမှာဘာလို့ ਆ မှာလဲနိရောဓသစ္စာနိဗ္ဗာန်ဆိုတာကရောက်ရမှာနိဗ္ဗာန်ကဘာလို့ ਆ မှာရောက်ရမှာတော့သိုံနေသိရမှာမဟုတ်ဘူးဘာလို့ ਆ မှာလဲရောက်ကိုညောင်းရမှာဒီဘသစ္စာလေနိရောဓသစ္စာဆံရောက်ရမယ်သစ္စာပွားများရမှာဒီမဂ္ဂသစ္စာပယ်ရမှာဒီသမုဒယသစ္စာသိရမှာဒီဘသစ္စာဒုက္ခသစ္စာခုယောဂီတွေလုံးဝမဲ့အလုပ်တွေပေါ့ဒါသိရမယ်ပယ်ရမယ်ပွားရမယ်ရောက်ရမယ်ဘယ်နှမျိုးလဲ၄မျိုးတဲ့အဲ့ဒါဒီသစ္စာ၄ပါးသစ္စာလေးပါးမသိအောင်ဘယ်သူဖုံးအဲ့တော့ပြန်ပေါင်းကြည့်လိုက်လို့ရှင်အဝိဇ္ဇာသည်ဘယ်နှမျိုးဖုံးတာလဲ၅မျိုးဖုံးတာလေဆို၅ပါးအဝိဇ္ဇာဖုံးနေပါမဲ့ညာမလာသည်၅ပါးအဝိဇ္ဇာဖုံးနေပါမဲ့ညာမလာသည်ငါးပါးအဝိဇ္ဇာဖုံးနေပါမဲ့ညာမလာသည်အဝိဇ္ဇာဘယ်နှပါးအဲ့ဒီငါးပါးကိုတဲ့ထေနိုင်မှဗာညာလာမယ်မဲ့ညာလာမယ်မဲ့ညာဆိုတာသည်ဝိဇ္ဇာညာမဲ့ညာသည်ဗာညာခေါ်ကဲခုနကအဝိဇ္ဇာငါးစင်ပေါ့နော်ဒီဝိဇ္ဇာငါးစင်ကိုပင်နိုင်ငံမှာပေါ်လာနိုင်နေတယ်မဉ္ဇဏ်နေဘုံဉ္ဇဏ်နေပေါ်လာမယ်ဝိဇ္ဇာဉာဏ်ပြည့်မဲ့အဝိဇ္ဇာကနေဝိဇ္ဇာဖြစ်သွားတယ်ဘာတွေပါဖြစ်သွားအဝိဇ္ဇာကနေဝိဇ္ဇာဖြစ်သွားအဲ့တော့ပုံပန်းတဏ္ဍဘုန်းကြီးတို့လူတယောက်တရားပြည့်တရားအထုတ်တရားရတယ်ဗောအသွင်တဏ္ဍပုံတဏ္ဍပြောင်းရတာဗာပြောင်းသွားအသိဉာဏ်ကြောင်းပါလေတရားရလို့ဆိုတာဘာကြောင်းတာကဲမသိတဲ့သဘောတရားတွေကနေသိတဲ့ဉာဏ်တွေမလာဘူးလားအေးအသိဉာဏ်ကြောင်းသွားတာနော်တို့ကတရားရပြီဆိုလို့ရှိရင်ဟာနေရထိုင်တာတွေမတူတော့ဘူးနော်ဟောယောက်ျားနေပြီးတော့မိန်းမဖြစ်သွားလားမိန်းမနေယောက်ျားဖြစ်သွားလားပေါ့အဲ့လိုကြောင်းတာတွေဟုတ်ရဲ့ကဲတရားရလို့ဆိုလို့ရှိရင်ဒါခါလေးလမ်းလျှောက်တာကပတိနဲ့နော်ဘယ်ညာဆွဲပြီးတော့သွားတဲ့ပုံစံမျိုးဖြစ်သွားတယ်ဖြစ်နေတာဟုတ်ရဲ့လားဘာပြောင်းသွားလဲအသိဉာဏ်ပြောင်းသွားတယ်သူအသိဉာဏ်နဲ့သွားလာလှုပ်ရှားနေထိုင်မှုပဲကွာသွားတယ်ပေါ့တရားမြတ်ခင်တော်ကနေတာဒီဉာဏ်ပါလားသွားတာကဉာဏ်ပါလားစားတာရောပါဘူးတရားရသွားပြီဆိုလို့ရှိရင်ဘာပါသွားတရားမြတ်ခင်တော်ကနေတာဒီဘာနဲ့နေလဲအဝိဇ္ဇာနဲ့နေတယ်ဘာနဲ့နေလဲကဲတရားရသွားတဲ့အချိန်မှာသူဘာနဲ့နေလဲဝိညာဉ်ဉာဏ်နဲ့နေတယ်ဘာနဲ့နေလဲဒီတော့ဒီဝိညာဉ်ဉာဏ်ဖြစ်အောင်လေကြည်ကြံပွားများအထောက်အမေဘုရားမြတ်စွာကဒီအဝိညာဉ်ကိုပယ်တဲ့နည်းပြတဲ့သုတ်တန်တွေညာစွာရှိပါအဲ့ဒီတိုင်းမှာဘုန်းကြီးတစ်ခုလောက်ဘုန်းကြီးတို့ပြိဿကိုပြောအာယတနာဆန္ဒပန်းပေါ်မှာတဲ့အိဋ္ဌာလို့မြင်နိုင်ရင်အာယတနာဆန္ဒပါးဆိုတဲ့အိဋ္ဌာလို့ရှုမြင်သုံးသပ်နိုင်ရင်အဝိဇ္ဇာကင်းစင်လေ။နော်အာယတနာဘယ်နှပါးလဲ။အာယတနာဆန္ဒပါးမှတ်တာအာယတနာဘယ်နှပါး မျက်စိနားနှာခေါင်းလျာကိုယ်စိတ်ပဏပါကဲနောက်၆ပါးယူပါယုံသတ္တယုံကန္တယုံရတ္တယုံဟောတပါယုံဓမ္မယုံအသင်းရဲ့အသံရဲ့အနံ့ရဲ့အရတာရဲ့အထီးကျွေးရဲ့အတိစိတ်ရဲ့ဘယ်နှမျိုးလဲပေါင်းလိုက်ခန္ဓာမျက်စိနာနာကောင်းဆရာကိုယ်နဲ့အသင်းအသံနဲ့အရတာအထီးကျွေးနဲ့ပေါင်းလိုက်ဘယ်နှမျိုးလဲအဲ့ဒီ12မျိုးပါပေါ်မယ်အာယတနာ12ပါအဝေးကြီးမှာသွားမချာနဲ့ခေါင်းကြီးတို့ကိုယ်နဲ့နှိစက်တဲ့ရှင်နေပေါ့ကိုမမျက်စိနန္ဒကောင်ဆရာကိုစိတ်မရှိဘူးလားအဲမျက်စိနန္ဒကောင်ဆရာကိုစိတ်ရှိတဲ့အတွက်ကြောင့်မို့လို့ဆင်းအနံ့เนาะအရာသာဖြီးတွေ့ဒါတွေနဲ့လည်းပဲမကြုံရဘူးလားဒီအယမ12ပါးပေါ်မှာတဲ့အနေစာတို့တိတဲ့ပုဂ္ဂိုလ်သည်ဘာလို့တိမယ်အနေစာတို့တိတဲ့ပုဂ္ဂိုလ်သည်အဝိဇ္ဇာကင်းနေဘာလို့တိရင်ကင်းမယ်အနေစာဆိုတာသည်မမြဲဘူးပေါ့ပြန်ကြည့်လိုက်တော့ကိုယ်မျက်စိနာနာကောင်းဆရာကိုစိတ်မြဲလားမမြဲဘူးအသင်းအနတ်အတန်းအရသာဖြီးတွေ့အတိညာသာဟောမြဲလားမြင်လိုက်ရင်ဘာကင်းသွားဝိဇ္ဇာကင်းပြီမမြဲဘူးလို့မြင်လိုက်ရင်ဘာကင်းမယ်ကဲမမြဲဘူးလို့မြင်အောင်ဝိဇ္ဇာပြိဿတိနေဖို့ပဲပေါ့ဟုတ်ပြီလားအသင်းကလည်းမမြဲဘူးအတန်ကလည်းမမြဲဘူးမြဲလားခုမျက်စိနဲ့မြင်လိုက်ရတာမှန်တယ်ကကောမြဲလားမမြဲဘူးနော်မြင်လိုက်ရတာမှန်တယ်ပြီလေမမြဲဘူးမြင်ရတာဒီဗာတရားလေးလို့ပြန်ကြည့်ရုပ်တရားမြင်ရတာဗာတရားလေကဲရုပ်တရားဆိုတာသူ့တက်တန်းတိုင်းပဲသူတည်လိုက်တယ်ဗောကွလူတယောက်မြင်လိုက်တယ်ဗောဒီလူကို10မိနစ်ကြည့်တယ်ဆိုလို့ရှိရင်ဒီတိုင်းနဲ့တမနစ်လုံးပြီးနေတယ်လို့ဘုန်းကြီးပြိတ္တကတမ်းမှန်အမြင်နဲ့မြင်လိုက်ဉာဏ်မြင်တဲ့ခြေလိုက်တဲ့ခြင်္ကာမှာတည်းမြင်ရတဲ့ရုပ်ဒီလေတဖွဲဖွဲနဲ့ဖြစ်ပြက်နေတယ်တဖွဲဖွဲနဲ့ဘာဖြစ်နေလဲဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နဲ့မနေဘူးလားကိုမြင်ရတဲ့အစင်းကလည်းပဲဒီတိုင်းမှာပဲတဲ့မြင်တတ်တဲ့မျက်စိဒီလေဒီတိုင်းပဲမျက်စိကလည်းပဲအများအားကောင်းနေရဲ့လားကောင်းဘူးသူလည်းပဲဗာပြစ်နေမယ်ပြက်နေတဲ့တခုပြေတခုပြေရုပ်တရားတိတဲ့အသိဉာဏ်တရားကလည်းဒီတိုင်းပါပဲခြေလိုက်ပြက်လိုက်ပေါ်လိုက်ချုံလိုက်နဲ့ဖြစ်နေပြက်နေတဲ့သဘောတရားတွေကိုသိမြင်ရင်ဗာကင်းမယ်အဝိဇ္ဇာကင်းမယ်နော်တပည့်ချင်းအတူဆုံးအချင်းချင်းအရှင်းဆုံးဟောတဲ့သုတ်တံပေါ့အာယတနာ12ပါးပေါ်မှာတဲ့အမိသာလိုတည်တဲ့ပုဂ္ဂိုလ်သည်အဝိဇ္ဇာကင်းစင်နေဒီတော့ဘုန်းကြီးတို့ကြီးနေရှုနေတဲ့တရားကလည်းပဲဒီအာယတန12ပါးအချိန်ခံထားပြီးတော့ရှုနေတာပဲဘာနဲ့ဘာကိုရှုလဲယုံနဲ့နာမ်ကိုရှုတယ်ဘာနဲ့ဘာလဲကဲကိုယ်ကိုယ်တွင်းမှာရှိနေတဲ့ယုံနဲ့နာမ်ပြပမှာရှိနေတဲ့ယုံနဲ့နာမ်ဘယ်ယုံဘယ်နာမ်ကိုမရှုတဲ့ဉာဏ်နဲ့တွေ့အောင်မြင်အောင်ကြည်နိုင်ရင်ဘာကင်းမယ်အဝိဇ္ဇာကင်းမေဝိဇ္ဇာကင်းရင်ဉာဏ်မပေါ်လာဘူးလားဉာဏ်ပေါ်လာမယ်ဒီဉာဏ်ဒီမဲ့ဉာဏ်ဘူဉာဏ်ဝိဇ္ဇာကင်းစင်ရင်ဘယ်ရောက်မှလဲနိဗ္ဗာန်ရောက်မှနိဗ္ဗာန်ရောက်ကြောင်းဒီအဝိဇ္ဇာကင်းအောင်ကျင့်နေအပြင်ဟုတ်ပြီလားဉာဏ်ထုတ်လိုက်လို့ရှိရင်တခြားဘာမှမဟုတ်ပါဘူးယုံဉာဏ်ကိုမြင်ဖို့ယုံဉာဏ်ကိုသိဖို့ယုံဉာဏ်အကြောင်းနားလည်ဖို့ယုံဉာဏ်ရဲ့သဘာဝတရားတွေကိုဘိန္နပရိဒ္ဓပိုင်းပိုင်းခြားခြားဣတိခြားခြားကိုသဘောပေါက်ဖို့ဆိုတဲ့ဒီအချက်ပဲပေါ်လာပါလိမ့်မယ်။ဒါကြောင့်ဝိဇ္ဇာကင်းအောင်ရှင်းပြပွားများအထုံနေကြသည်ဖြင့်ဒုက္ခခတ်သိမ်းငြိမ်းတဲ့နိဗ္ဗာန်ကိုသင်ញံစွာရမယ်ရောက်နိုင်မျက်မှောက်ပြုနိုင်ကြပါစေလို့ဆုတောင်းရင်းနေပဲတရားမြင့်ဆုံးထုတ်ကြသို။ဗောဓိယပစ္စယဟောတုဣတံသောပုညမင်္ဂလံပုညဗကံသုလဘတုပမောဒတုသတိဝကံနောမိယပါတိပါရမီယဉ်ကျူးသံဃိတုသရစီကုသိုလ်ရှင်ကျွန်ုပ်တို့ဤဣဒံပုံညမင်္ဂလဗုဒ္ဓံဟောကြားတရားဒေသနာမြတ်ဩဝါကိုနာဂံမသားပြန်ဟောကြား၍ပွားများပြည့်ပြန်ဗာမန်ကျူကောအတုယတိကုသိုလ်ပုံညမင်္ဂလာသည်ဗောရိယပစ္စံလေးဤခန္ဓာစဉ်ကိုပြန်ရှင်းသုခုတုယတံဗောရိညာဤဒ ဣသယောဥပ္ပနိတယမိယတတိမௌချညာကြောင့်ကောင်းရတဲ့သောပံမိဟောတုစင်စေမသွေဖြစ်ပါစေတည်းဣဒံပုံညဘာကိသဗုဒ္ဓံဟောကြားတရားဒေသနာမြတ်ဩဝါကိုနာဂံမသပြံဟောကြား၍ပွားများဖြင့်ပြန်ဘာဝံကျုကောအတုယတိကုသိုလ်ပုံညမင်္ဂလာယိဘောဘာကကိုလည်းသတိဝကကဗာမမေသမြဝိနည်းများစွာတတဝါနန္ဒမမြတို့သည်တို့လည်းဗန္ဓုရှင်လန်းကြည်မြေဝါကွားကိုသိတဲ့တကယ်သို့ဤဒီဝိစိတ်မှာသုံးရဧကယုံပေတို့လုံးမတည်လို့ကိုယ်ပိုင်ရယူနိုင်ကြပါစေကုန်သတည်း။တို့လည်းသာကိုယ်စီကိုယ်စီလိုသည်ရဲ့ရှိသာရှင်ရှင်ဝါလုံးမြတ်သူရယူကြကုန်ပြီ၍ပမောဒံသူကိုယ်စိတ်နဲ့ချမ်းတို့ဤသာမြေကြီးကကျွဲမဝမ်းမြောက်နိုင်ကြပါစေကုန်သတည်း။ဝါပမောဒံသူလူပြည်တဲ့မကနာပြည်မှာဆက်သွယ်နေရဲ့တဲ့နယ်မြမရှင်တော်ဘုရားတရင်ကဘာတော်အောင်သတ္တဝုံမြန်လျံပေါကြည့်လျင်ဝါမြဝန္တာပတ္တနာအောင်သုခာကပြုလျင်သာဓုသံအောင်မိတ်ကျေအောင်ဘိသိသွန်လောင်းနိုင်ကြပါစေကုန်သတည်း